ရွေးကောက်ပွဲကျင်းပဖို့နှစ်လသာလိုတော့တဲ့အချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးအကူပြောင်းကာလအတွက်ရေးပါဆုံးအချက်ကိုရောက်ရှိနေပါပြီ။ဒါပေမဲ့လူ့အခွင့်အရေးစိုးရိမ်ပူပန်မှုတွေအပေါ်နိုင်ငံတကာလူ့အဖွဲ့အစည်းတွေကတေချာပိုင်နိုင်တဲ့ခြေလှမ်းတွေမယူနိုင်ခဲ့လို့ရှိရင်တိုင်းပြည်အနေနဲ့တွန်းနေတဲ့ဒီမိုကရေစီလမ်းကြောင်းကနေတွေးဖက်တွန်းနိုင်တဲ့အနေရရှိတယ်လို့လူ့အခွင့်အရေ ့ခွင့်ဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်တွေကကျင်းပတော့မဲ့ရွေးကောက်ပွဲနဲ့တိုင်းပြည်ရဲ့အနာဂတ်ဒီမိုကရေစီအရေးအာရုံသွားစေအောင်ချိန်ချောက်နေတဲ့ကိစ္စတွေအပါအဝင်အကြောင်းအရာတွေကိုပြောဆိုပြီးတော့မြန်မာနိုင်ငံကိုအားပေးကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ
် We're making an international call the ASEAN parliamentarians for human rights for Myanmar and the elections commission the union elections commission to reverse this decision
အာဆီယံလွှတ်တော်အမတ်များနဲ့လူအခွင့်ရေးလှုပ်ရှားသူတွေအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးကြဖို့မြန်မာအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုနိုင်ငံတကာကတောင်းဆိုဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီအတိုင်းသာဆိုယုံကြည်ကိုးစားမှုရှိနိုင်တဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်တဲ့အတွက်ရွေးကောက်ပွဲရလဒ်တွေအပေါ်လဲတန်တရာဝင်စရာဖြစ်လာနိုင်ပါတယ်။ဒီလိုမျိုးလူအဖွဲ့အစည်းတရက်ကိုးကွယ်တဲ့ဘာသာအရမဲပေးပိုင်ခွင့်မရှိကြရင်ဒါဟာနိုင်ငံရဲ့ခေါင်းဆောင်ပိုင်းတိုက်ခါကိုလည်းထိခိုက်စေမှာအမှန်ပါပဲ။
လူခွင့်ဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်များအဖွဲ့ရဲ့ဥက္ကဋ္ဌမလေးရှားနိုင်ငံကပါလီမန်အမတ်ချားစ်ဆန်ဒီယိုကိုပြောဆိုသွားတာပါသူတို့အနေနဲ့စိုးရိမ်ပူပန်ရတဲ့အထက်မှာအစိုးရကမကြခင်ကဆုံးဖြတ်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဥရှင်မောင်းအပါဝင်ဒါဇင်နဲ့ချီတဲ့မွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်းတွေကိုလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကလက်မခံဘဲပယ်ချလိုက်တဲ့ကိစ္စဖြစ်တယ်လို့သူကပြောပါတယ်လက်ရှိလွတ်တော်အမတ်ဥရှင်မောင်းဟာအာဆီယံအမတ်တွေနဲ့အတူနယူးယောက်မြို့ကိုအခုရောက်ရှိနေတာပါဒီကပွဲမဲဆန္ဒစီရင်တွေအမှားယွင်းအများပြားရှိနေတဲ့အချက်ကလည်းအဓိကစိတ်ပူပန်စရာအချက်တစ်ခုဖြစ်တယ်လို့အာဏာရပါတီအနေနဲ့ကြိုတင်မဲတွေအတုံးချပြီးတော့ကစားသွားနိုင်တဲ့အလားအလာတွေပုံမှန်လည်းစိုးရိမ်နေလို့ပြောပါရယ်နယူးယောက်မြို့မှာအခုလိုစကားမပြောခင်ကမ္ဘောဒီးယားအင်ဒိုနီးရှားမလေးရှားနိုင်ငံတွေကအမတ်တွေပါဝင်တဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်တွေဟာမကြသေးခင်ကပဲအချက်လက်စုဆောင်းရေးခီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ကြတာပါသူတို့ဟာရန်ကုန်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကိုသွားရောက်လေ့လာခဲ့ကြပါတယ်။လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကအခြေခံအခွင့်အရေးကန့်သတ်မှုတွေမကြခင်ကထုတ်ပြန်တဲ့အမျိုးသမီးနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုတားမြစ်တဲ့ဥပဒေတွေအပေါ်စိုးရိမ်မှုဖြစ်ရကြောင်းမှတ်ချက်ပြုပြောဆိုပါတယ်။